အမေရိကန်နဲ့အိန္ဒိယနိုင်ငံကြားစီးရီးသတင်းအချက်လက်ဖလှယ်ရေးတမိုင်းဝင်သဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်။ဒေတာပထဝီဝင်သတင်းအချက်လက်တွေရရှိဖို့အတူလက်တွဲလှုပ်ဆောင်ရေးပူးပေါင်းဆောင်ရွက်မှုနဲ့အချက်လက်ဖလှယ်မှုသဘောတူညီချက်ဘက်ကာကိုအင်္ဂါနေ့ကတနင်္ဂနွေလက်မှတ်ရေးထိုးခဲ့ကြတာပါ။သဘောတူစာချုပ်ကိုလက်မှတ်ရေးထိုးကြသလိုတနင်္ဂနွေလုံခြုံရေးနဲ့မဟာဗျူဟာဆက်ဆံရေးတိုးမြင့်ကြဖို့လည်းသဘောတူညီခဲ့ကြပါတယ်။ Indo-Pacific ဒေသမှာတရုတ်နိုင်ငံရဲ့အင်အားသုံးပြုမှုတွေအပေါ်တုံ့ပြန်မှုအရေးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့စလုံးကယူတီမြို့မှာရောက်ရှိနေစမှာအလေးထားဆွေးနွေးခဲ့ကြပါတယ်
။ Our leaders and our citizens see with increasing clarity that the CCP is no friend to democracy.
The Communist Party ဟာ democracy စနစ်ပြောင်းလဲစိုးရိမ်နဲ့ပွန်လင်းပြင်သာဖို့ရဲ့မိတ်ဆွေမဟုတ်တလို့လွတ်လပ်စွာရေကြောင်းတော်လာရင်းနဲ့ပွန်လင်းပြည်ကြီးပေါ်တိုးတက်စေမယ့် Indo-Pacific ဒေသအတွက်လည်းမိတ်ဆွေမဟုတ်ဘူးဆိုတာကိုကျွန်တော်တို့ကောင်းဆောင်တွေနဲ့ပြည်သူတွေပုံပြင်းရှိရှိလင်းလင်းသဘောပေါက်လာကြပြီဖြစ်ကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကအင်ကာနေကပြုလုပ်တဲ့တင်းစားရှင်းလင်းပေါ်မှာပြောသွားတာဖြစ်ပါတယ်။ပွန်ပီယိုနဲ့အတူရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမာ့ကအာစပါကလည်းကျူးနိုင်ငံရဲ့ Indo-Pacific ဒေသအတွင်းမတိမကျဖြစ်စေတဲ့ပြည်မှုလှုပ်ရှားမှုတွေအောက်မှာနိုင်ငံတွေပိတ်ဆို့မှုမရှိဘဲလွတ်လပ်မှုရရှိစေရေးအားလုံးနဲ့ရင်ပေါင်တန်းရည်တည်သွားမယ်လို့ပြောပါတယ်။နိုင်ငံချုပ်ဆိုခဲ့တဲ့ဘက်ကာစာချုပ်အရဒုံးကျည်တွေနဲ့လက်နက်တပ်ဆင်ထားတဲ့ drone ရှင်တွေကိုကျမထားစားဖွေရမှာအရေးပါတဲ့ပထဝီနဲ့လေကြောင်းဆိုင်ရာအချက်လက်တွေကိုအိန္ဒိယနိုင်ငံကရယူနိုင်မှာဖြစ်ပါတယ်။ဝန်ကြီးပုံပီယိုကအိန္ဒိယကနေပြည်တွင်းကမော်ဒိုက်ဖ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုဆက်လက်တွားရောက်မှာဖြစ်ပါတယ်ခင်ဗျာ။